ဆိုင်အစိုးရအနေနဲ့ကက်တလိုနီးယားဒေတာခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေပြန်ဆဖို့အတွက်ကက်တလိုနီးယားခေါင်းဆောင်ဟောင်းချားလ်စ်ပရဒီမော့ကိုတိုက်တွန်းလိုက်ပါတယ်။နွယ်မော့စတာမျိုးအကျဉ်းထောင်မှာနှစ်ပတ်ကြာသူထိန်းသိမ်းခံရပြီးနောက်ပြန်လွတ်လာသူဖြစ်ပြီးတော့ဂျာမနီနိုင်ငံဘာလင်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာသူအခုလိုတိုက်တွန်းသွားတာပါ။နိုင်ငံရေးအရာဆွေးနွေးဖြေရှာဖို့ဟာပြန်လည်လေးစားမှုပမာမှုတည်ပြီးဒါဟာဥရောပကမျှော်လင့်တာဖြစ်တယ်လို့ကက်တလန်လူထုကလည်းတောင်းဆိုနေတာပါ။ဒီလိုလုပ်ဖို့ဟာကက်တလန်စီးပွားရေးလူမှုအတိုင်းအဝိုင်းနဲ့ယဉ်ကျေးမှုဆိုင်ရာလိုအပ်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။စပိန်ကနေပြီးလွန်ခဲ့တဲ့နှစ်အောက်တိုဘာလကတည်းကထွက်ခွာလာခဲ့တဲ့သူကဖင်လန်ကနေပြီးဘယ်လ်ဂျီယံနိုင်ငံကိုအသွာဂျာမနီနိုင်ငံမှာဖမ်းခံရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာပဲစပိန်နိုင်ငံကနေခွဲထွက်ဖို့နဲ့ပတ်သက်ပြီးကက်တလန်ဒေသမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ကက်တလိုနီးယားကိုလွတ်လပ်တဲ့နိုင်ငံအဖြစ်နဲ့ကြေညာဖို့သူကဆောင်ရွက်ခဲ့တယ်ဆိုပြီးတော့စပိန်အစိုးရကဆွတ်ဆွဲထားပြီးတော့ဒီလူမှုဆန္ဒခံယူပွဲဟာတရားမဝင်ဘူးဆိုပြီးတော့လည်းပြောထားပါတယ်။နောက်ပြီးတော့သူကရမငွေလွှဲသုံးစားလုပ်တယ်ဆိုပြီးတော့ဆွဆွဲပါရီဂျာမနီတရားရုံးကသူ့ကိုစပိန်ပြန်ပို့ဖို့နဲ့ပတ်သက်ပြီးတော့ရည်တိပြန်မဆုံးဖြတ်သေးခင်မှာအမဂန်နဲ့တရားရုံးကပြန်လွှတ်ပေးထားတာပါကက်တလိုနီးယားဒေသခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့စပိန်ပြန်ပို့ကိုအကြောင်းမလုံလောက်ပေမဲ့လည်းကက်တလိုနီးယားဒေသခွဲထွက်ဖို့နဲ့ပတ်သက်ပြီးတော့လူမှုဆန္ဒခံယူပွဲအတွက်တုံးဆွဲဖို့ရန်မုံငွေအလောရဲတုံးစားမှုနဲ့တော့သူ့ကိုပြန်ပို့နိုင်ပါရဲ့ရှင်